ဆာလာနံပါတ်100ကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်။ဆာလာနံပါတ်100မိကြီးသားအပေါင်းတို့ထာဝရဘုရားအားကြွေးကြော်ကြလော့။ထာဝရဘုရား၏အမှုတော်ကိုဝမ်းမြောက်စွာဆောင်ရွက်ကြလော့။ရှင်လန်းစွာတခြင်းဆိုလျက်အထံတော်သို့ဝင်ကြလော့။ထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူသည်ဟုသိမှတ်ကြလော့။ထာဝရဘုရားသည်ငါတို့ကိုဖန်ဆင်းတော်မူ၍ငါတို့ဤအရှင်ဖြစ်တော်မူ၏ငါတို့သည်လည်းထာဝရဘုရား၏လူဖြစ်ကြ၏အထံတော်၌ကြက်စားသောသူစုလည်းဖြစ်ကြ၏ကျေးဇူးတော်ကြီးပါသည်ဟုဝန်ခံလျက်တကားတော်တို့ကို၎င်းဂုံတော်ကိုချီးမွမ်းလျက်တတိုင်းတော်တို့ကို၎င်းဝင်ကြလော့ကျေးဇူးတော်ကိုချီးမွမ်း၍နာမတော်ကိုကောင်းချီးပေးကြလော့အကြောင်းမူကားထာဝရဘုရားသည်ကောင်းမြတ်တော်မူ၏ကယုဏတော်သည်အစဉ်အမြဲရှိ၍သစ္စာတော်သည်ကာလအဆက်ဆက်တည်လီသည်ဒီစာလံတရားဟာဘုရားသခင်ကျေးဇူးတော်ကိုချီးမွမ်းသောဓမ္မသခြင်းဖြစ်ပါれစာလံဆိုသည်မှာဘုရားသခင်ကိုချီးမွမ်းခြင်းသခြင်းဖြစ်ပါれဒီစာလံတရားမှာဘုရားသခင်ကိုကျွန်တော်တို့ကိုးကွယ်ရမယ့်အကြောင်းရင်းနဲ့ဘုရားသခင်ကိုချီးမွမ်းခြင်းတခြင်းကျွန်တော်တို့သိစုရမယ့်အကြောင်းရင်းများကိုဖော်ပြထားပါတယ်။အခန်းငယ်၁မှာမိကြီးသားအပေါင်းတို့ထာဝရဘုရားအားကြွေးကြော်ကြလော့လို့ပြောထားပါတယ်။အဲဒီတော့ဘုရားသခင်ထာဝရဘုရားကိုချီးမွမ်းခြင်းတခြင်းသိစုရမယ့်သူများမှာကဘာသူကဘာသားများဖြစ်ကြပါတယ်။စာလံ66အငယ်၁မှာလဲမိကြီးသားအပေါင်းတို့ထာဝရဘုရားအားတခြင်းဆိုကြလောလို့တိုက်တွန်းနှိုးဆော်ထားပါတယ်။ဆာလံ68အငယ်လေးမှာလဲမိကြီးသားအပေါင်းတို့ထာဝရဘုရားအားကြွေးကြော်ကြလောလို့တိုက်တွန်းနှိုးဆော်ထားပါတယ်။ဘုရားသခင်ကိုချီးမွမ်းခြင်းတခြင်းသိဆိုရမယ့်သူတို့ဟာကဘာသူကဘာသားအားလုံးဖြစ်ပါတယ်။အခန်းငယ်1မှာထာဝရဘုရား၏အမှုတော်ကိုဝမ်းမြောက်စွာဆောင်ရွက်ကြလောရှင်လန်းစွာတခြင်းဆိုလျက်အထံတော်သူဝင်ကြလောလို့ပြောထားပါတယ်ဘုရားသခင်ကိုကိုးကွယ်ဖို့ဘုရားသခင်အထံတော်ကိုကျွန်တော်တို့လာတဲ့အခါမှာဝမ်းမြောက်သောစိတ်နဲ့ရှင်လန်းစွာတခြင်းဆိုလျက်လာရမှာဖြစ်ပါတယ်ဘုရားသခင်ကိုဝတ်ပြုကိုးကွယ်ဖို့ကျွန်တော်တို့လာတဲ့အခါမှာကောင်းကြီးရဖို့မလာပါနဲ့ကောင်းကြီးရပြီးပြီဖြစ်လို့ကျေးဇူးတော်ကိုချီးမွမ်းဖို့လာရမှာဖြစ်ပါတယ်အခန်းငယ်3မှာထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူသည်ဟုသိမှတ်ကြလော့ထာဝရဘုရားသည်ငါတို့ကိုဖန်ဆင်းတော်မူ၍ငါတို့၏အရှင်ဖြစ်တော်မူ၏ငါတို့သည်လည်းထာဝရဘုရား၏လူဖြစ်ကြ၏အထံတော်၌ကြက်စားသောသူစုလည်းဖြစ်ကြ၏လို့တွေ့ရပါတယ်ဘုရားသခင်ကိုကျွန်တော်ဝမ်းမြောက်ရှင်လန်းစွာတခြင်းဆိုလျက်ချီးမွမ်းကိုးကွယ်ရမယ့်အကြောင်းရင်းကိုဒီအခန်းငယ်၃မှာအတိအလင်းဖော်ပြထားပါတယ်ဘုရားသခင်ကိုရှင်လန်းစွာတခြင်းဆိုလျက်ကျွန်တော်တို့ချီးမွမ်းကိုးကွယ်ရမယ့်အကြောင်းရင်းတကတော့ဘုရားသခင်ထာဝရဘုရားဟာဘုရားသခင်ဖြစ်တော်မူကြောင်းသိမှတ်ပြီးဝမ်းမြောက်သောစိတ်နဲ့ရှင်လန်းစွာတခြင်းဆိုလျက်ကျွန်တော်တို့ကိုးကွယ်ရမှာဖြစ်ပါတယ်ဘုရားသခင်ဟာကျွန်တော်တို့ကိုဖန်ဆင်းတော်မူသောဘုရားကျွန်တော်တို့ရဲ့အရှင်ဖြစ်တော်မူသောကြောင့်ဘုရားသခင်ကိုဝမ်းမြောက်လျက်ရှင်လန်းစွာကျွန်တော်တို့ချီးမွမ်းကိုးကွယ်ရမှာဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ဟာဘုရားသခင်ပိုင်တော်မူသောသူများဘုရားသခင်ရဲ့စောင့်ထိန်တော်မူခြင်းကြောင့်အသက်ရှင်နေကြတဲ့သူတွေဖြစ်သောကြောင့်ရှင်လန်းစွာတခြင်းဆိုလျက်ဘုရားသခင်ကိုကျွန်တော်တို့ချီးမွမ်းကိုးကွယ်ရမှာဖြစ်ပါတယ်။ထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူသည်ဟုသိမှတ်ကြလောဆိုသည်မှာဘုရားသခင်ဟာခတ်သိမ်းသောအရာတို့ရဲ့အချုပ်အခြာအာဏာပိုင်ဖြစ်တော်မူကြောင်းသိမှတ်ဖို့ဖြစ်ပါတယ်။ခတ်သိန်းသောအရာတို့ရဲ့အချုပ်အခြာအာဏာပိုင်ဖြစ်တော်မူသောဖယားသခင်ထက်ကြီးမြတ်သောသူတစ်စုံတစ်ယောက်မှမရှိဘူးတိမောသေဩဝါဒစာပထမဆုံးအခန်း6အငယ်16မှာဖယားသခင်ဟာဘယင်တကာတို့ဤဘယင်သခင်တကာတို့ဤသခင်ဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါတယ်တရားဟောရာကျမ်းအခန်း10အငယ်19မှာလဲဖယားသခင်ဟာဖယားတို့ဤဖယားသခင်တို့ဤသခင်ကြည်မြတ်သောဖယားတကိုးနဲ့ပြည့်စုံ၍ကြောက်မဲ့ပွေသောဖယားဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါသည် ဗျာဒိတ်ကျမ်းအခန်း16အငယ်16ကိုလည်းဖတ်ကြည့်ပါယေရှုဖယားသခင်ကိုတော်တိုင်ကဖယားသခင်ဟာခတ်သိမ်းသောသူတို့ထက်ကြီးမြတ်တော်မူကြောင်းယောဟန်အခန်း10အငယ်29မှာအတိအလင်းမိန့်တော်မူပါတယ်ဖယားသခင်ဟာခတ်သိမ်းသောအရာတို့ရဲ့အချုပ်အခြာအာဏာပိုင်ဖြစ်တော်မူခြင်းမှာခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောသူဖြစ်တော်မူသောကြောင့်ဖြစ်ပါတယ်ကဘာဦးကျန်းအခိုင်းတက်နဲ့နှစ်တို့မှာဖန်ဆင်းတော်မူခြင်းအမှုကိုကျွန်တော်တို့တွေ့နိုင်ပါတယ်။ကောင်းကင်နဲ့မြေကြီးပြင်လဲသမုဒ္ဒရာစဘာတိနဲ့အပြင်မျိုးစုံလူနဲ့တိရစ္ဆာန်များနေလကျယ်များစတဲ့ယူပအရာနဲ့အယူပအရာများခတ်သိမ်းသောအရာတို့ကိုဘုရားသခင်ဖန်ဆင်းတော်မူကြောင်းအတိအလင်းဖော်ပြထားပါတယ်။ခတ်သိမ်းသောအရာတို့ရဲ့ဖြစ်တည်ခြင်းဟာယေရှုဖယားသခင်တကိုးတော်ကြောင့်ဖြစ်ကြောင်းယောဟန်အခိုင်း1အငယ်1ကနေ3ကောလောသဲအခိုင်း1အငယ်16တို့မှာလည်းအတိအလင်းဖော်ပြထားပါတယ်ဆာလံ24အငယ်1မှာထာဝရဖယားသည်မိကြီးနဲ့မိကြီးတစားကို၎င်းလောကဒတ်နဲ့လောကသားတို့ကို၎င်းပိုင်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်မိတ်ဆွေနဲ့ကျွန်တော်အပါအဝင်ကြံတဲ့လောကသားအလုံးကိုပိုင်တော်မူသောသူဟာဖယားသခင်ဖြစ်တော်မူကြောင်းဒီစာလံ24အငယ်1နဲ့စာလံ100အငယ်3တို့မှာအတိအလင်းဖော်ပြထားပါတယ်ဖယားသခင်ဟာကျွန်တော်တို့ကိုပိုင်တော်မူသောသူဖြစ်သည်သာမကကျွန်တော်တို့ဟာဖယားသခင်အထံတော်၌ကြက်စားသောတိုးစုလည်းဖြစ်ကြ၏လို့တွေ့ရပါတယ်ဒါကဘာကိုဆိုလိုသလဲဆိုရင်ယနေ့အထိကျွန်တော်တို့အသက်ရှင်နေကြတဲ့အကြောင်းရင်းဟာဖယားသခင်ကြောင့်သာဖြစ်ပါတယ်။ဇာလံ23မှာသာဝရဖယားသည်ငါ၏တိုးတိမ်ဖြစ်တော်မူ၏ငါသည်စိမ်းရဲမခံရစိမ်းလန်းသောကြက်ဆားရရ၌ငါကိုအိပ်စေတော်မူ၏တာယာသောမျက်နှာသို့လမ်းပြတော်မူ၏ငါဝိညာဉ်ကိုအားဖြစ်၍နာမတော်အဖို့အလိုငါတရားလမ်းထဲ၌သွေးဆောင်တော်မူ၏အကယ်၍သေးမင်းဤအရေးလွန်မွန်သောကြိုက်တဲ့သို့ရှောက်သွားရတော်လေဘေးအန္တရာယ်ကိုမကြောက်ပါအကြောင်းမူကားကိုတော်သည်အကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လန်တန်တော်နှင့်တော်ဝဲတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏အကျွန်ုပ်ဤရန်သူတို့ရှေ့မှအကျွန်ုပ်အဖို့စပွဲကိုခင်းတော်မူ၏အကျွန်ုပ်ကောင်းကိုစီနှင့်လိန်တော်မူ၏အကျွန်ုပ်ခွက်ပလားသည်ရှံလျက်ရှိပါ၏အကယ်စင်စစ်အကျွန်ုပ်သည်ကျေးဇူးနဲ့ဂယုဏကိုတသက်လုံးခံစား၍ထာဝရဘုရား၏အိမ်တော်မှာအစဉ်အမြဲနေရပါလိမ့်မည်ဒီစာလံ23ဟာဘုရားသခင်ရဲ့အကာအကွယ်စောင့်ထိန်တော်မူခြင်းကြောင့်အသက်ဘေးအန္တရာယ်အမျိုးမျိုးကြားထဲမှာဘေးကင်းလုံခြုံလျက်ရှိကြောင်းဆက်ဆိုထားတဲ့ချီးမွမ်းခြင်းသခြင်းဖြစ်ပါတယ်ကျွန်တော်တို့လည်းအထံတော်၌ကြက်စားသောတိုးစုံများဖြစ်ကြတဲ့အတိုင်းဘုရားသခင်ကာကွယ်စောင့်ထိန်တော်မူခြင်းကြောင့်သာဒီနေ့အထိကျွန်တော်တို့အသက်ရှင်နေကြတာဖြစ်ပါတယ်ကျွန်တော်တို့မြန်မာမှာလဲအသွားမတော်တလန်းအစားမတော်တလုတ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ကျွန်တော်တို့ရဲ့နေ့စဉ်သွာလာလှုပ်ရှားမှုများဟာတကယ်တော့အသက်အန္တရာယ်ကြားထဲမှာကျွန်တော်တို့အသက်ရှင်နေရတာပါကျွန်တော်တို့ကားစီးတဲ့အခါမှာဒါမှမဟုတ်မော်တော်ဆိုင်ကယ်စီးတဲ့အခါမှာမတော်လို့ရှိရင်ကားတိုက်ခြင်းကားမောက်ခြင်းတွေနဲ့ကျွန်တော်တို့ကြုံရနိုင်ပါတယ်အစာစားတဲ့အခါမှာလည်းပဲအဝင်မှားသွားရင်အသက်အန္တရာယ်ရှိပါတယ်ဈေးကြောင်းသားတယောက်ကလူရဲ့ကိုယ်ခန္ဓာဖွဲ့စည်းပုံကိုလေ့လာပြီးတဲ့အခါမှာကျွန်တော်တို့ရဲ့ခြေထောက်ကျွန်တော်တို့ရဲ့လက်များဟာဘာစကရူနဲ့မှဖမ်းထားတာမရှိဘူးဆိုတာကိုသိလိုက်တာနဲ့လမ်းတော့ကောင်းကောင်းမလျှောက်ရဲတော့ဘူးဆိုပဲကျွန်တော်တို့ကိုဖန်ဆင်းတော်မူသောဖယားသခင်သာကျွန်တော်တို့ကိုကာကွယ်စောင့်ထိန်ခြင်းမရှိရင်ကျွန်တော်တို့ရဲ့ခြေလမ်းတိုင်းဟာအသက်အန္တရာယ်တွေပါမိတ်ဆွေ။ဒါကြောင့်ကျွန်တော်တို့ကိုစောင့်ထိန်တော်မူသောဖယားသခင်ကိုကျေးဇူးတင်ပြီးကျေးဇူးတော်ချီးမွမ်းခြင်းတခြင်းကိုရှင်လန်းသောစိတ်နဲ့သိဆိုကြဖို့ရန်တိုက်တွန်းနှိုးဆော်ထားခြင်းဖြစ်ပါတယ်။စာလံ100အငယ်405မှာအခုလိုတိုက်တွန်းနှိုးဆော်ထားပါတယ်။ကျေးဇူးတော်ကြီးပါသည်ဟုဝန်ခံလျက်တကားတော်တို့ကို၎င်းဂုံတော်ကိုချီးမွမ်းလျက်တတိုင်းတော်တို့ကို၎င်းဝင်ကြလော့ကျေးဇူးတော်ကိုချီးမွမ်း၍နာမတော်ကိုကောင်းချီးပေးကြလော့အကြောင်းမူကားသာဝရဖျားသည်ကောင်းမြတ်တော်မူ၏ဂယုဏတော်သည်အစဉ်အမြဲရှိ၍သစ္စာတော်သည်က ကာလအဆက်ဆက်တီလီတည်းလို့တွေ့ရပါတယ်ကျွန်တော်တို့ယုံကြည်သူအနေနဲ့ဗိမာန်တော်ကိုဝင်လာကြတဲ့အခါကောင်းကြီးရဖို့လာခြင်းမဟုတ်ပဲကျေးဇူးတော်ကိုချီးမွမ်းဖို့လာရပါမယ်ဘုရားသခင်ကိုကိုးကွယ်ခြင်းဆိုတာကျွန်တော်တို့ဘက်ကရဖို့မဟုတ်ဘူးပေးဖို့ဖြစ်ပါတယ်ဘုရားသခင်ကိုကျွန်တော်တို့ပေးသင့်ပေးအပ်တဲ့အရာကိုပေးဖို့ဖြစ်ပါတယ်ကျွန်တော်တို့ဘက်ကဘုရားသခင်ကိုပေးရမယ့်အရာကဘုရားသခင်ကျေးဇူးတော်နဲ့ဂုဏ်တော်ကိုချီးမွမ်းခြင်းဖြစ်ပါတယ်ဘုရားသခင်ဟာကျွန်တော်တို့အပေါ်မှာကောင်းမြတ်တော်မူသောဘုရားဂရုဏာတော်အစဉ်အမြဲရှိတော်မူသောဘုရားတစ္ဆာရှိတော်မူသောဘုရားဖြစ်တော်မူပါတယ်ဘုရားသခင်ဟာကျွန်တော်တို့အပေါ်မှာဘလောက်ကောင်းမြတ်တော်မူသလဲဆိုရင်အပြစ်ငရဲကနေကျွန်တော်တို့ကိုထာဝရအတွက်ကယ်တင်တော်မူပါတယ်ဘုရားသခင်ကအပြစ်ငရဲကနေကျွန်တော်တို့ကိုကယ်တင်တာဟာအခြားသူတို့ထက်ကျွန်တော်တို့ကောင်းမွန်လို့မဟုတ်ဘူးထိုက်တန်လို့လည်းမဟုတ်ပါဘူးကျွန်တော်တို့အဖို့ဘုရားသခင်ရဲ့ကောင်းမြတ်တော်မူခြင်းဂရုဏာတော်တစ္ဆာတော်တက်တက်ကြောင့်ပါအပြစ်ငရဲကနေကျွန်တော်တို့ကိုကယ်တင်သီးတာမကဒီနေ့အထိကျွန်တော်တို့ခံရတဲ့ဘုရားသခင်ရဲ့စောင့်ထိန်တော်မူခြင်းပေးသနာတော်မူသောကောင်းကြီးမင်္ဂလာအလုံးတို့ဟာဘုရားသခင်ရဲ့ဂရုဏာတော်တက်တက်ကြောင့်ပါဘုရားသခင်အတွက်ကျွန်တော်တို့ရဲ့တစ္ဆာရှိမှုကြောင့်ကယ်တင်ခြင်းခံရမယ်ဆိုရင်ကျွန်တော်တို့အထက်မှာကယ်တင်ခြင်းရရှိမဲ့သူတယောက်မှရှိမယ်မထင်ပါဘူးဘုရားသခင်အဖို့ကျွန်တော်တို့သစ္စာမရှိတဲ့အချိန်များစွာရှိတတ်ပါတယ်သို့သောဘုရားသခင်ဟာကျွန်တော်တို့အတွက်ဘယ်တော့မှသစ္စာမပြတ်ဘူးကျွန်တော်တို့ဟာဘုရားသခင်ရဲ့ကောင်းမြတ်တော်မူခြင်းဂရုဏာတော်နဲ့သစ္စာတော်ကိုနေ့တိုင်းခံရကြတဲ့သူတွေဖြစ်ကြောင်းယေရမိမိတန်းစကားအခိုင်အသုံးအငယ်22ကနေ25မှာအခုလိုအတိအလင်းဖော်ပြထားပါတယ်ထာဝရဘုရားသည်တနာတော်မူ၍ဂရုဏာတော်သည်မကုန်သောကြောင့်ငါတို့သည်ဆုံးရှုံးခြင်းသို့မရောက်ဘဲနေကြ၏နတ်နတ်တိုင်းဂရုဏာတော်အသက်ကိုခံရကြ၏သစ္စာတော်သည်ကြီးမြတ်ပါ၏ငါဝိညာဉ်၏သဘောဟုမူကားထာဝရဘုရားသည်ငါ၏အဖို့ဖြစ်တော်မူ၏ထို့ကြောင့်ကိုတော်ကိုငါမျှော်လင့်ပါ၏ကိုယ်တော်ကိုမျှော်လင့်တော်သူနဲ့ကိုယ်တော်ကိုရှာတော်သူ၏စိတ်ဝိညာဉ်အားထာဝရဘုရားသည်ကျေးဇူးပြုတော်မူ၏ကယ်တင်တော်မူမည်ဟုမျှော်လင့်လျက်ငြိမ်ဝတ်စွာစောင့်၍နေကောင်း၏လို့တွေးရပါတယ်ဘုရားသခင်ဟာခတ်သိမ်းသောအရာတို့ကိုဖန်ဆင်းပိုင်သအုပ်စိုးတော်မူသောဘုရားဖြစ်တော်မူကြောင်းကျွန်တော်တို့သိမှတ်ပြီးယုံကြည်သူကျွန်တော်တို့အပေါ်ဘုရားသခင်ရဲ့ကောင်းမြတ်တော်မူခြင်းဂရုဏာတော်နဲ့သစ္စာတော်အစဉ်အမြဲတည်တော်မူခြင်းကြောင့်ဘုရားသခင်ကိုဝမ်းမြောက်သောစိတ်နဲ့ရှင်လန်းစွာတခြင်းဆိုလျက်ချီးမွမ်းကိုးကွယ်ကြပါစို့လို့တိုက်တွန်းရင်းဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။